ဒေါက်တာတင်းဆွေခင်ဗျာဒီမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေကပြည်သူနဲ့အနာရှိရုံနဲ့လုံအားအစီမကဖြစ်နေတဲ့အခြေအနေဒါနဲ့ပတ်သက်ပြီးစီးပွားရေးလူမှုရေးစသဖြင့်အလုံးစုံဆုံးနေကြပါဆရာအဲ့ဒီအချိန်မျိုးမှာကိုဗစ်တက်တရလှိုင်းကလည်းပဲတောက်မန်လီကြီးများပြလာတွေ့ရပါတယ်အင်္ဂါနေ့ဆိုရဲချင်းငရဲရလူပေါင်း1000ကျော်စစ်တမ်းမှာ4000ကျော်ဆိုတော့တဝက်နီးပါးလောက်ပေါ်ဇီတစ်ဖြစ်နေတာကိုတွေ့ရပါတယ်ဆိုတော့ဒီအချိန်နေမှာနိုင်ငံရေးပြဿနာနဲ့ဒီကိုဗစ်ကိစ္စဘယ်လိုဦးစားပေးသင့်တယ်လဲလို့မေးရင်တော့ကျွန်တော်စိတ်ထဲမှာတော့ကိုဗစ်ကိစ္စဟာပို့ပြီးဦးစားပေးလို့ထင်မိပါတယ်ဆရာရဲ့သဘောကိုကြားကြပါခင်ဗျာအ
ဲကျွန်တော်လည်းသဘောတူပါတယ်ခင်ဗျာဗမာနိုင်ငံမှာဒီကာယောဂါပပျောက်ရေးချိန်နိုင်ရေးတဲ့အရေးကြီးတာဘာတစ်ခုမှမရှိဘူးဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်ခင်ဗျာဟုတ်ကဲ့
ဆိုတော့အခုအနာလစ်စစ်စစ်ကောင်စီကဒီယောဂါထိန်းချုပ်ရေးကင်တွယ်နေတာနဲ့ပတ်သက်လို့ဆရာဝန်တယောက်နဲ့ဆရာဘယ်လိုမြင်ပါလဲဘုဂျုံမူကြီးမင်းအောင်ဟန်ကတော့အော်ဂျီဂျင်အလုံးလောက်ရှိပါတယ်ဒါကိုနိုင်ငံရေးအတွက်အဆုံးထားနေရလို့သာအခက်ခဲကြုံရရပါဆူတော့ပြောပါရဲ့အဲ
့ဒါပုံမလည်လည်ပြောရရင်ကိုဗစ် -19 ကရောဂါပါကဘာမှအတိတ်အဆန်းဖြစ်တဲ့တွေ့လူချိုအစနိုင်ငံတိုင်းနိုင်ငံတိုင်းနိုင်ငံတော့အယုဆိုင်ရဆံဝန်ဒီကိုနိုင်ငံလည်းမသိကြတော့လိမ့်လာမှုတွေလုံးတယ်ပမာနိုင်ငံမှာနှစ်အစပိုင်းမှာသူရင်ထောင်နဲ့တောင်းနဲ့သိမ်းနဲ့လမ်းမော်ထွက်ပြီးတော့စီးပွားရေးလုပ်တဲ့အချိန်မှာကိုဗစ်ကနေနေသလားတော့မသိဘူးစီးရင်စရာလည်းမရဘူးကျွန်တော်သတင်းလည်းမရဘူးပေါ့နော်အခုတော့လူတွေရဲ့စစ်အာဏာရှင်စက်ကြီးရင်ပုံစံတစ်မျိုးပြောင်းသွားတဲ့အချိန်လမ်းမော်မထွက်တဲ့အချိန်မှာဒီကိုဗစ်ကရောဂါဖြစ်လာတယ်အဲ့တော့ခုနမေခွန်းနဲ့မှာပါတဲ့အောက်ဆီဂျင်ဆိုပါစို့အောက်ဆီဂျင်ဟာဗမာနိုင်ငံမှာသာအခုပြဿနာလို့ပြဿနာဖြစ်နေတာဖြစ်ပြီးတော့ကမ္ဘာကျန်တဲ့တရား95နိုင်ငံမှာအောက်ဆီဂျင်ပြဿနာမရှိရဘူးခင်ဗျအဲတော့ကျွန်တော်သင်ပြနေတာကဒီကာယောဂါကိုထိန်းချုပ်ဖို့အတွက်အရေးကြီးတဲ့အချက်တွေကိုဦးစားမပေးကြဘူးထိတ်ဆုံးတောင်းဝန်ရှိဆုံးလူကတောင်းမှမသိဘူးနောက်တစ်ခါတောင်းတိုက်တွေ့နေတဲ့ဆောင်းဝန်ပေါ့နော်အထူးဆောင်းဝန်တွေကလည်းပဲအဲ့ဒီမှာလာတဲ့ကိုထုတ်နေတဲ့ credit ကာယောဂါထိတ်ချောင်ရဲ့အတွက်အဲ့ဒီလိုလွယ်မှားတဲ့ကောင်းဆောင်မှုကနေပြီးတော့ကျွန်တော်တို့ဗမာနိုင်ငံမှာကာယောဂါထိန်းဖို့အတော့ကိုခက်တယ်လို့မြင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီကိစ္စမှာနိုင်ငံရေးနဲ့ပတ်သက်တဲ့အစဉ်လာမေးခွန်းတစ်ခုလေးမေးချင်ပါတယ်တချို့အာဏာရှင်ကောင်းဆောင်တွေကတိုင်းပြည်ပြတ်သွားတဲ့အခါတိုင်းပြည်ရဲ့အခြေအနေမှာငါမသိရဘူးအောက်ခြေကလူတွေကဖုန်ဖိထားတယ်ငါ့ကိုအကောင့်တွေကြီးပဲလာပြောတယ်ဆိုတော့ကိစ္စမျိုးကြားဖို့ပါတယ်ဆရာလည်းကြားဖို့မှာပါဆိုတော့အခုမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကအချိန်လေးကောင်းပါတယ်ဘာညာပြောနေတာဟာအောက်ခြေကဖုံးဖိထားလို့များလားတကယ်များမသိတာလားဆရာခံမှန်းကြည့်ပါလားဆရာ
ဒီကုလုံးဖြစ်နေတယ်ခင်ဗျအောက်ခြေဆိုရဲအောက်ခြေရောကတောင်းဝန်အရှိဆုံးပုဂ္ဂိုလ်နဲ့ဌာနကမှန်ကန်တဲ့တဲ့ချက်လက်ကြီးဖြစ်နေတာတွေစံသက်တာတွေထည့်ဆုံးတာတွေနောက်တစ်ခါဖြစ်တင်းထားတဲ့ပစ္စည်းပိုင်းတွေကိစ္စမှာအချက်လက်တွေမှားယွင်းနေတယ်သူတို့ကိုယ်တိုင်လည်းမှားယွင်းပြီးတော့သူတို့ကိုခန့်ထားတဲ့လက်လက်ပေးထားတဲ့စက်ကောင်စီကိုတင်တာလဲကျွန်တော်မှန်မှန်လို့မထင်ဘူးနောက်ကကောင်းဆောင်လုပ်တဲ့လူဟာအလောက်ဟလာလူတွေမြောက်အများပေါ့နော်တကယ်မကြုံဘူးတော့ဖြစ်နေတဲ့ဒီနေတဲ့ဒုက္ခရောက်နေတာကိုတော့မသိဘူးလို့ငင်းနေတော့သာမားတဲ့ငင်းချက်ဖြစ်ပါလိမ့်မယ်မို့ဦးနေဝင်ခက်ကသူမသိဘူးအောက်ကပဲလောက်တာအေရောဆိုအဲ့နဲ့တော့အခုကာလာကတော့မတူဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဆိုတော့အခုလောလောဆယ်မှာလွှဲနေတာကတော့ဒီပြည်သူလူထုဘူပန်းပါဝင်ဆောင်ရွက်မှုပေါ့လေပြည်သူလူထုဆိုတဲ့မြန်မာစီဒီအမ်လုပ်နေတဲ့ဆရာဝန်တွေဒီနှုန်းကဒီပြည်သူတွေကစေတနာရှင်အလှူရှင်တွေအများအများတက်တက်ကြွကြလှူဆောင်ပေးခဲ့ကြတာရှိပါတယ်အခုကျတော့အဲ့ဒီကိစ္စတွေလည်းဘာမှမကြားရသလောက်ဖြစ်နေပါတယ်ဆိုတော့ဒေါက်ဆန်းစုကြည်ကလည်းပြောပါတယ်လူလူကပူပေါင်းဆောင်ရွက်ပြီးတော့ဒီကိစ္စကိုဖြေရှင်းကြပါလို့ပြောတယ်ဆိုတော့ဒါစစ်ကောင်စီနဲ့ပြည်သူလူထုနဲ့တရားရောပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့သဘောမျိုးလားဆရာ
အမှန်ကတော့အခုလိုကတ်ယောဂါကြီးအတွက်ပြည်သူလူထုမပါဘဲနဲ့ကတော့ဘယ်လိုနည်းနဲ့မှမရနိုင်ပါဘူးတခုရှိတာကဒီနေ့ပြည်သူလူထုကကတ်ယောဂါကြီးကျင်းနေတာမှန်ပေမဲ့လို့အုတ်ချုပ်နေတဲ့စစ်ကောင်စီကိုအယုံကြည်ကဟိုတုံညာရခိုင်တုံးတဲ့တောင်မှနေလိမ့်မယ်ထင်တယ်။ဒါကြောင့်ပူပေါင်းဆောင်ရွက်မှုတော်တော်ခက်လိမ့်မယ်။သူတို့ကပြောတာတောင်မှပြောင်းမြန်လုပ်ချင်တဲ့ပြည်သူလူထုကသို့တော့ဟိုယောဂထိန်းချုပ်ရေးအတွက်ကတော့အပြန်အလှန်ပေါ့နော်လူထုဘက်ကကြီးတဲ့လိုက်ရမယ်မဟုတ်ဘဲနဲ့အုတ်ချုပ်နေတဲ့လူတွေကလည်း လူဆန်တဲ့အဲစိတ်တဲ့အုပ်ချုပ်ရင်တော့ကပူပေါင်းဆောင်ရွက်မှုတစ်စုံတည်းဟာအရလာနိုင်တယ်လို့ထင်တယ်သို့တော့ကျွန်တော်အခုထိတော့အဲ့လိုဖြစ်လာမယ်လို့တော့မမြင်သေးဘူးခင်ဗျဟု
တ်ကဲ့အခုဆိုရင်လူတချို့ဟာဆရာကမှပြောခဲ့ဆိုပဲဒီယောဂဖြစ်ရင်ဖြစ်ပြီဆိုပြီးတော့ခုခံတိုက်နေတယ်နောက်အင်္ဂါနေ့သတင်းမှာဆိုလို့ရှိရင်ပဲတချို့ကလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့အဖြစ်နဲ့လုံနေကြသေးတယ်လည်းတွေ့ရပါတယ်နောက်တစ်ခါတိုင်းရင်းသားဒေသရုံကတိုက်ပွဲဖြစ်တဲ့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေထိန်းချုပ်တဲ့အဲ့ဒီဘက်မှာကိုဗစ်ရောဂါတွေဖြစ်နေရတွေဆိုတော့ဒီကိစ္စကိုပြည်လဲဖို့ဆရာဘယ်တော့ဆက်ပြီးဆောင်ရွက်ရမလဲလူနှစ်ဖက်ပူးပေါင်းဆောင်ရွက်ရတဲ့လမ်းကြောင်းများလမ်းစားများရှိလားဟု
တ်ကဲ့ကျွန်တော်မြင်နိုင်ရတယ်လို့ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေဟာဗမာတွေရောတိုင်းရင်းသားတွေရောတိုင်းရင်းသားတောင်မှသူမျိုးစုအားလုံးဟာစိတ်စေတနာအခန့်အမတန်ကောင်းတယ်လုံနေတဲ့ဟာကိုလိုက်ဖြည့်ကြတယ်ကူကြတယ်လှူကြတယ်ဟလာသို့တော့ကျွန်တော်တို့အစောဆုံးဆွေးနွေးခဲ့တယ်လို့လှူတဲ့ကူတဲ့ဟာတွေကကျွန်တော်အမြင်ပေါ့ဆရာဝန်တယောက်အနေနဲ့အမြင်တကယ်အခြေခံကြတဲ့လိုအပ်ချက်တွေမဟုတ်ပဲနဲ့တော်ရံနဲ့တခါအရက်နီးတွေကိုလိုက်ပြီးတော့ပေးကြတယ်လူကြတယ်ကူကြတယ်ဖြစ်နေတယ်ဥပမာအောက်ဆီဂျင်ဆိုတာမျိုးပေါ့နော်တကယ်အခြေခံချက်လက်တွေကိုကျွန်တော်တို့လွတ်နေရတယ်လို့မြင်တယ်အဲ့တော့မေခွန်ရာပူပေါင်းဆွေမှုအပိုင်းမှာကျွန်တော်မြင်တာတလူဗျအခုကိစ္စကြီးကတခါတော့ဖြစ်နေတဲ့ယောဂကြီးတဲကကျွန်တော်တို့နိုင်ငံကတခုအခုလက်ရှိလုံးဝတလားလောက်တော့အဆိုးဆုံးနိုင်ငံတွေမှာကရမင်းနဲ့ပြလို့ရှင်တကဘာလုံးမှာဗမာပြည်ကအဆိုးဆုံးလို့ကျွန်တော်ယူဆတယ်အဲ့တော့က WHO လို့ကမ္ဘာ့ကျန်းမာရေးတနည်းအားဖြင့်နိုင်ငံတကာအဖွဲ့အစည်းတွေကပေါင်းဝန်လှုပ်ဆောင်မှဖြစ်နိုင်လိမ့်မယ်အဲ့လိုဖြစ်နိုင်ဖို့ကလည်းတော်တော်ခက်ရနေတယ်အဲ့ဒါကစစ်ကောင်စီပေါ်မှာမူတည်တယ်ဟလားဟို ICRC တောင်မှလာကုန်မပေးတဲ့အခါမှာ WHO ကအကူအညီပေးတဲ့ကိစ္စတွေလာရောက်ဆောင်ရွက်တဲ့ကိစ္စတွေကိုလမ်းဖွင့်မှာဖြစ်နေမယ်စစ်ကောင်စီကြီးအမိန်နဲ့တင်းသာရှင်လင်းပွဲနဲ့လည်းမရဘူးခင်ဗျလူလူကလည်းဘာလို့ရမလဲဆိုတာခါကျွန်တော်တင်ပြသလိုအကြမ်းကြမ်းမသိဘူးဒါကြောင့်နိုင်ငံကအဖွဲ့အစည်းအကြီးကြီးတွေကလာပြီးကြောင်းဝင်ကူညီတဲ့နည်းဆိုရင်တော့ဟာအလားပြည်သူလူထုရောစစ်ကောင်စီရောဒီနိုင်ငံကလမ်းညွှန်မှုအောက်မှာအတူတူလုပ်ကြရင်တော့ဒါလမ်းပွင့်မလာလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့နောက်တစ်ခုလူထုဆိုတဲ့နေရာမှာအဓိကအဖြစ်တကယ်ကျွမ်းကျင်တဲ့ဆရာဝန်တွေကျမရေးဝန်ထမ်းတွေ CDM လုပ်နေကြရလဲရှိပါတယ်ဆိုတော့ဒီပုံကိုယ်တွေက ad hoc cooperation ပေါ့လေဒီကိစ္စအတွက် covid ကိစ္စအတွက်တော့အနာရှိရဲ့လူတွေနဲ့ပူးပေါင်းဆောင်ရွက်ရင်ကောင်းမယ်ဆိုတဲ့အသိစိတ်ဓာတ်နဲ့များသူတို့လုံးလာနိုင်ရင်ပုံမကောင်းမှုလားလို့ကျွန်တော်စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲဖြစ်နိုင်ကြလား
ကျမရဲ့ဝန်ထမ်းတွေဟာဒီလိုကိစ္စကိုသူတို့ကစိတ်ကောင်းစီဆန့်ကျင်လို့အလုံးမလုံးဘူးဆိုတဲ့အချက်လေးနဲ့တော့သူတို့ကအပေးထိုင်နေမယ်လို့ကျွန်တော်မထင်ဘူးများတဲ့နည်းတွေနဲ့ပူညီကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်စိတ်ကောင်းစီနဲ့ပေါင်းပြီးမလုပ်ဖ ೇನೆ ကိုနည်းကိုဟန်နဲ့ဆွေးနွေးနေကြလိမ့်မယ်ဆွေးနွေးနေတယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့အင်တာမစိတ်မကောင်းကြတာကောင်းတာတွေလုပ်တယ်မှန်တာတွေလုပ်တယ်တရားတာတွေလုပ်တယ်ဆိုတဲ့ဟာတိုင်းကိုလက်ထမ်းမဲ့ထမ်းမဲ့ဆိုတဲ့ policy ကြီးကစိတ်ကောင်းစရာချုပ်တုံးနေတော့ကကျမလူနာနေဆောင်းကစားပြီးအားလုံးတွေကျွန်တော်တို့အထက်အန်တွေလည်းကျွန်တော်အင်တာမစိုးရင်ကျွန်တော်ထင်တယ်သူတို့လည်းတက်ဆွမ်းတော့လို့တော့လုပ်ကြတယ်တို့လည်းပဲကယောဂကြီးတွေအဲ့လောက်လေးနဲ့တော့မရနိုင်ဘူးတကယ်ကိုအမျိုးသားရေးတက်ကနာတည်းအနေနဲ့ထိတ်ဆုံးရမည်အောင်ဆုံးပြီးတင်းကြီးကြီးချင်းမလုပ်ရင်တော့ကျွန်တော်ခရင်နေမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့နောက်ဆုံးမိကွန်တူတူလေးနှစ်ခုမေးချင်ပါတယ်အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့အဆိုးဆုံးဖြစ်လာနိုင်တဲ့အခြေအနေနဲ့တူတင်ဟောကင်းထုတ်ပြပါဆရာအကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေကိုအရင်ပြောပါဆရာဖတ်တူဘယ်လိုဖြစ်လာနိုင်လဲ
ကျွန်တော်တို့ပမာပြပြီးပေါ့နော်ကန်တရားပေါ့ကံသုံးပါပေါ့နော်ပြောတာရောလှုပ်တာရောကြံတာရောသူ့မူလုံးကောင်းပါကျွန်တော်တို့ကောင်းပါပါခင်ဗျဒါတော့ကျွန်တော်အကောင်းဘက်ကမြင်တာပါခင်ဗျဟုတ
်ကဲ့အဆိုးဆုံးဖြစ်သွားနိုင်တဲ့အခြေအနေရောဆရာ
အဆိုးဆုံးကတော့ဒီယောဂကြီးကျွန်တော်တို့ထိမ့်မရအောင်ဒီဖြစ်ပြီးတော့အသေးအပြောက်စံတော့ဟာကဘာမှာအဆိုးဆုံးနိုင်ငံလေးတစ်ခုမဖြစ်ဘူးလို့ကျွန်တော်ရှောင်းဝန်တယောက်နေတယ်ကျွန်တော်အာမခံချက်မရှိတဲ့အတွက်ဒီဟာကို အဆိုးဆုံးကိုရင်ဆိုင်ဖို့ပြင်ဆင်ထားဖို့ပြည်သူပြည်သားအားလုံးကိုကျွန်တော်လေးလေးစားစားတင်ပြပါရခင်ဗျာ
ဟုတ်ကဲ့ဆရာဒီမှာဒီဘေးကင်းပါစေဆရာအားလုံးအကောင်းဆုံးအချိန်ဖြစ်ပါစေလို့ပဲဆုတောင်းရမှာပါဆရာ
မှန်ပါတယ်ခင်ဗျာဟုတ်